င်းပြည်နယ်ထဲမှာပြင်းထန်နေတဲ့တိုက်ပွဲတွေအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားတဲ့စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့ဝင်180ကိုမြန်မာနိုင်ငံဘက်ချမ်းကိုပြန်ပြီးတော့ပို့ပေးဖို့စီစဉ်နေပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်3ယောက်နဲ့နေကြားဆောင်တပ်ဖွဲ့ဝင်188ယောက်ကိုနေရက်ကိုပြန်ပို့မှာဖြစ်ပါတယ်။နောက်ပြီးတော့မြန်မာနိုင်ငံထဲမှာပိတ်မိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား180ကိုလည်းပြန်ခေါ်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဟက်ဆန်မမတ်ကမနေ့တုန်းကပဲသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောခဲ့တာပါ။ရေချောင်းကနေပြီးတော့သူတို့ကိုနေရက်ကိုပြန်ပို့ပေးဖို့ဒီသတင်းပတ်ထဲမှာစီစဉ်ထားပေးပေမဲ့ရာသီဥတုမကောင်းသေးတာကြောင့်ရွှေ့ဆိုင်းထားရတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးကပြောပါတယ်။ရခိုင်ပြည်နယ်ထဲမှာအေးအေးရခိုင်တပ်တော်နဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေပြင်းထန်လာရကနေမကြသေးခင်လတွေကနေစပြီးတော့စစ်ကောင်စီတပ်ဖွဲ့တွေကအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးသွားတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့အခြေအနေသူတို့ကိုနေရက်ပြန်ပို့ဖို့နှစ်နိုင်ငံသဘောတူညီထားတဲ့အစီအစဉ်တွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးရှင်။